Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2018ခုနှစ်နိုဝင်ဘာလ4ရက်တနင်္ဂနွေနေ့ညနေဖက်အစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/50ကနေဖိုင်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်စမိုးရေပါခင်ဗျာ။
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့အတူကြီးညာပေးမှာပါအီရန်ပေါ်မှာအမေရိကန်ကဒဏ်ခတ်အရေးယူတဲ့အခါမှာအီရန်ရှိကနေရေနံဝယ်ယူနေတဲ့နိုင်ငံတချို့ကိုဒီဒဏ်ခတ်မှုကနေကင်းလွတ်ခွင့်ပေးဖို့အတွက်အမေရိကန်ကစီစဉ်နေပါတယ်မြန်မာနိုင်ငံမှာစနေနေ့ကကျင်းပတဲ့လစ်လက်မဲဆန္ဒနဲ့73နေရာအတွက်ကြားဖြတ်ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့9နေရာမှာအနိုင်ရနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမင်းကြီ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်လေးဒီမှာဆိုရင်တော့ကုလသမဂ္ဂရဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ဟာလေထုတန့်ရှင်းပြီးတော့ပုံမှန်ကျန်းမာတဲ့ကမ္ဘာကြီးဖြစ်အောင်လှုပ်ဆောင်နေပါတယ်
WHO, as the Global Health Agency, made as well very strong commitment.
WHO ရဲ့လူထုကျန်းမာရေးနဲ့တဘာဝဘေးဒဏ်ဆိုင်ရာညွှန်ကြားရေးမှူးမရီယာနီဒါကဂျနီဗာညီလာခံဖွဲ့ပွဲမှာပြောဆိုသွားတာပါဒီကြောင့်နောက်ပိုင်းမှာနားဆင်ကြဖို့ရှိသလိုမြန်မာပြည်နဲ့ပတ်သက်တဲ့မူရီယာစာတူပစ္စည်းတွေကိုနိုင်ငံပိုင်ဖြစ်တင်းစီတဲ့ကြောင်းထိုင်းနိုင်ငံကသတင်းကြေညာခဲ့ဆိုရအကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်ဒါအပြင်ဥအောင်ခင်ရဲ့မြန်မာပြည်တုံ့သက်ချက်အမေရိကန်အီဒီယန်အင်္ဂလိပ်စာသင်ခန်းစာနဲ့စနေညဒိုင်ရီလိုက်အစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေမနက်ခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချိုချိုသိန်းတို့ပြောပြကြပါလိမ့်မယ်ခင်ဗျာ
။အီရန်ပေါ်မှာအမေရိကန်ကစီးပွားရေးဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့လှုံ့ဆော်တော့မှာဖြစ်ပြီးဒီလိုအရေးယူလိုက်ရင်အီရန်စီကနေရေနံဝယ်ယူနေတဲ့နိုင်ငံအများအပြားအတွက်ယာယီကင်းလွတ်ခွင့်တွေထောက်ပြန်ပေးဖို့အတွက်စီစဉ်နေတယ်လို့အမေရိကန်ဆိုတာကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားရထားတဲ့နျူကလ িয়ার လက်နက်သဘောတူညီချက်ကနေဒီနှစ်ဆက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တဲ့နောက်အကျိုးဆက်အနေနဲ့အီရန်ပေါ်မှာအမေရိကန်ကအရေးယူဒဏ်ခတ်မှုတွေပြန်ချမှတ်တာကိုတနင်္လာနေ့မှာစတင်တယ်လို့မျှော်လင့်ရပါတယ်။အီရန်ကိုရေနံတင်ပို့နေတဲ့နိုင်ငံတွေကတော့ဘယ်နိုင်ငံမှအမေရိကန်ဗဏ္ဍာရေးဆိုင်အရေးယူမှုတွေနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ရမှာမဟုတ်ပါဘူး။အခုလိုအမေရိကန်အစိုးရယာယီကင်းလွတ်ခွင့်ပေးမယ်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတောက်ကြံနေမှာပြောကြားခဲ့တာဖြစ်ပေမဲ့ဘယ်နိုင်ငံတွေကိုပေးမယ်ဘယ်လောက်ကြာမယ်ဆိုတာအတိအကျမပြောပါဘူး။ EU ဥရောပသမဂ္ဂကိုတော့ကင်းလွတ်ခွင့်ပေးမှာမဟုတ်ကြောင်းပဲပြောကြားခဲ့တာပါ။တချိန်တည်းမှာပဲအီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမင်းနီက1989အီရန်ဒေါ်လာရင်းနဲ့တဟီရန်ကအမေရိကန်တန်ယုံကိုဝင်စီးတဲ့နေ့နှစ်ပတ်လည်အကျိုးနေ့ဖြစ်တဲ့စနေနေ့မှာပဲအမေရိကန်ပြည်ထောင်စုရဲ့ဩဇာကတနည်းတဲ့တနည်းကျဆင်းနေတယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။ UAE အာရဗ်စောက်ပိုင်းများနိုင်ငံကနိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်ကအီရန်ပေါ်မှာအရေးယူမှုပြန်ပြီးချတာဟာအီရန်ရဲ့ရန်လိုတဲ့မူဝါဒတွေကြောင့်လို့ပြောကြားခဲ့တာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာရဲ့တမန်တော်မူဟာမက်ကိုပုတ်ခတ်ဆော်ကားရဲဆိုတဲ့ဆွဲချက်နဲ့တည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယန်ဘာသာဝင်အမျိုးသမီးကိုတည်တံ့ကလွတ်အောင်ကုညီလုဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူးမူလုကပါကစ္စတန်ကနေသူထွက်ပြေးရပြီလို့စနေနေ့မှာပြောပါတယ်။အကြောင်းကတော့အမျိုးသမီးကိုဒီတိုင်းမဲ့အစောပိုင်းမှာတည်တံ့ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလာမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်သူ့အသက်အန္တရာယ်စိုးရိမ်ရတာကြောင့်လို့ပြောပါတယ်။လူမျိုးရေးတပ်ဖွဲ့တွေကသူ့ကိုကောက်ွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးဒီအမှုကိုဆက်လုပ်မယ်လို့ရှင်းနေမူလုကပြောပါတယ်။2020ပြည်နှစ်မှာတည်တံ့ချမှတ်ခံခဲ့ရတဲ့ ICBB ရဲ့အယူခံလွှာကိုပါကစ္စတန်တရားဝန်ကြီးကဗိုလ်ထုနေမှာအတည်ပြုပေးပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာပါ။အစ္စလာမ်ရဲ့စစ်သွေးကြောအဖွဲ့ Tariq e Labaik ya Rasul Allah TLYR အဖွဲ့ဝင်တွေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီးသုံးမြို့ကလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီး ICBB မှာအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တဲ့တရားဝန်ကြီးတရားသူကြီးတွေကိုတပ်ပစ်ဖို့တောင်းဆိုကြပါတယ်။ BB ကိုအကူအညီပေးခဲ့တဲ့နိုင်ငံသမားလူဦးပါလည်းလှုပ်ကြံတပ်ဖြတ်ခံလိုက်ရပြီပါပြီ။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကိုရုရှားကနေကမကထလုပ်ပြီးနိုဝင်ဘာ9ရက်နေ့မှာကျင်းပပေးမှာဖြစ်ပြီးဆွေးနွေးပွဲကိုအာဖဂန်အစိုးရနဲ့တာလီဘန်လက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေပါတက်ရောက်မယ်လို့ရုရှားနိုင်ငံချင်းဌာနကနေညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်သမ္မတအာရှစ်ဂါနီနဲ့တာလီဘန်တို့ကသူတို့ရဲ့ကိုယ်စားလှယ်တွေကိုအစည်းအဝေးဆစ်လွတ်ဖို့သဘောတူခဲ့တယ်လို့လည်းရုရှားအစိုးရကပြောပါတယ်။ဒါဟာဒိုဟာကတာလီဘန်လှုပ်ရှားမှုဆိုင်ရာနိုင်ငံရေးယုံကနေကိုယ်စားလှယ်အဖွဲ့အနေနဲ့ပထမဆုံးအကြိမ်ဖြစ်နိုင်ငံတကာဆွေးနွေးပွဲအဆင့်မျိုးကိုတက်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ရုရှားဆိုတာကအခုလိုကြေညာခဲ့ပေမဲ့အာဖဂန်နိုင်ငံချင်းရုံးကတော့ဒီဆွေးနွေးပွဲကိုအာဖဂန်ဆိုတာဘက်ကတက်မတက်အတည်ပြုချက်ကိုမပေးသေးပါဘူး။ဆွေးနွေးပွဲနဲ့ပတ်သက်ပြီးရုရှားအရာရှိတွေနဲ့ညှိနှိုင်းနေစေဖြစ်ကြောင်းလည်းပြောပါတယ်။ ရုရှားအစိုးရကတော့သူတို့ဟာအမေရိကန်ပြည်တော်စုနဲ့အတူအိန္ဒိယ၊အီရန်၊တရုတ်၊ပါကစ္စတန်နဲ့အရင်ဆိုဗီယက်ပြည်တော်စုထဲမှာပါတဲ့အလေးအာရှကနိုင်ငံ၅နိုင်ငံကကိုယ်စားလှယ်တွေပါတက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့ပြောကြားထားပါတယ်
အာဆန်ပစိဖိတ်ဒေသကနေရာများပြားမှာအာဟာရချို့တမှုနဲ့ငတ်မှုခေါင်းပေါမှုအခြေအနေဟာတိတ်ကိုဆိုးရွားနေတယ်လို့ကုလသမဂ္ဂအဖွဲ့အစည်း၄ဘွဲ့ကသတိပေးလိုက်ပါတယ်။စန္ဒယိခါနဲ့ဆက်ပြိုးရေးအဖွဲ့ FAO ၊ကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ၊ကမ္ဘာစန္ဒယိခါအဖွဲ့ WFP နဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO တို့ပထမဆုံးချိန်ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာပါ။အာဆန်ပစိဖိတ်ဒေသမှာဥရုယာဒီနဲ့ဆက်ဆက်တဲ့တဘာဝဘေးတွေတူလာနေပြီးအဲ့ဒါကဆက်ပြိုးရေးပေါ်ဆူဆူရွေးရွားတက်ရောက်နေတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အစီရင်ခံစာအရ2005ခုနှစ်ကနေ2015ခုနှစ်အတွင်းအာရှဒေသမှာဥရုယာဒီနဲ့ဆက်ဆက်တဲ့ဆုံးရှုံးမှုတန်ဖိုးဟာဒေါ်လာ48ဘီလီယံရှိပါတယ်။လက်ရှိအချိန်ထိဆိုရင်2030ပြည့်နှစ်မှာအာဟာရချို့တက်မှုပုံသဏ္ဍာန်မျိုးစုံပတ်တောက်တော်မူနဲ့ငတ်မှုခေါင်းပေါင်းမှုလုံးဝမရှိတော့ဘူးရည်ရွယ်ထားတဲ့ကုလသမဂ္ဂရဲ့ရည်ရှိခံမာတဲ့ရည်မှန်းချက်ကိုအာရှနဲ့ပစိဖိတ်ဒေသနေရာအများပြားပြည့်မီတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။ဒီအခြေအနေကိုအကြီးကျယ်အားထုတ်ပြီးကန့်တွဲဖြေရှင်းတာမျိုးမလုပ်ဘူးဆိုရင်ဒေသတွင်းစီးပွားရေးနဲ့တာယာဝါပြောရေးဖွံ့ဖြိုးတိုးတက်မှုတွေမှာစိုးရွားတဲ့အန္တရာယ်ရှိလာမယ်လို့လည်းသတိပေးထားပါတယ်
။ VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9633ညာတိုင်းဒိုမီတာ48 kHz 6653ညာနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့ရှင်းနာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်လိုမီတာ20 25 30မီတာကနေဖမ်းယူလာစေနိုင
်ဖီယိုအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုဗ ెంబ ာ3ရက်စနေနေ့မှာကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲကနဦးရလက်တွေအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲဆန္ဒနဲ့9နေရာမှာအနိုင်ရနေပြီး USDP ပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက3နေရာ၊ချင်းမျိုးသားဒီမိုကရေစီပါတီက1နေရာ၊ SNLD ရှမ်းတိုင်းဒေသများပါတီက1နေရာနဲ့တတိပုဂ္ဂလ1နေရာအတူတူမှာအသာစီးရနေကြတာပါ။တချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရမယ်ရေးတွက်မှုကတနင်္လာနေ့မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကပြောကြသလိုရွေးကောက်ပွဲကော်မရှင်ဘက်ကလည်းဘသူနိုင်နေဆိုတာအတိအကျမထုတ်ပြန်သေးပါဘူး။အခုကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့73နေရာအတွက်နိုင်ငံရေးပါတီ24ခုကကိုယ်စားလှယ်ပေါင်း69ရောင်းနဲ့တတိပုဂ္ဂလ69ဦးဝင်ရောက်ရှင်ပြန်ကြတာဖြစ်ပြီးချင်းရှမ်း၊ကချင်း၊ရခိုင်ပြည်နယ်တွေ၊ရန်ကုန်၊စကိုင်း၊ပဲခူး၊မကွေး၊မန္တလေးတိုင်းဒေသကြီးတွေကလွတ်တော်အသီးသီးရဲ့လက်လက်နေရာတွေအတွက်ရှင်ပြန်ရွေးကောက်ခံကြမှာပါ။NLD ကပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရန်ကုန်တိုင်းတာမွေမြို့နယ်မန္တလေးတိုင်းမြင်းချံမဲဆန္ဒနယ်တွေမှာအသာစီးရနေပြီးတိုင်းဒေသကြီးအတွက်ပဲခူးတိုင်းအုတ်တွင်းမန္တလေးတိုင်းတပိတ်ချင်းနဲ့မကွေးတိုင်းမင်းဘူးအပြင်ရှမ်းတိုင်းဒေသလူမျိုးမန္တလေးတိုင်းမှာပါအသာစီးရနေတာပါ။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတိုင်းဒေသကြီးအတွက်ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်စကိုင်းတိုင်းတမူးနယ်အမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားမှာအသာစီးရနေပါတယ်။SNLD ကပြည်သူ့လွှတ်တော်အတွက်ရှမ်းပြည်နယ်လဲချနဲ့ချင်းမျိုးသားဒီမိုကရေစီပါတီကပြည်နယ်လွှတ်တော်အတွက်ချင်းပြည်နယ်မတူပြီးမှအသာစီးရပါတယ်။တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်တဲ့ဥတ္တမဝင်းကတော့တိုင်းဒေသကြီးအတွက်ရခိုင်ပြည်နယ်ရေတိတော်မှာဝင်ရောက်ရှင်ပြိုင်ပြီးအသာစီးရနေတာပါ။ဒီကြားဖြတ်ရွေးကောက်ပွဲဟာမြန်မာနိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းဆက်လုပ်တဲ့2012ခရဲကဆိုရင်တက်ပြတ်ချိန်ရွေးကောက်ပွဲဖြစ်ပြီး NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းဒုတိယကြားဖြတ်ရွေးကောက်ပွဲဖြစ်ပါတယ်။လက်ရှိအစိုးရရဲ့ဆွမ်းဆောင်ရည်ပေါ်မှာလူမှုဆန္ဒခံယူတဲ့သဘောရွေးကောက်ပွဲမျိုးဖြစ်မယ်လို့သုံးသပ်သူတွေကပြောပါတယ်
။နောက်ကိုရီးယားပေါ်တန်ခတ်ရည်ယူမှုတွေကိုညှိနှိုင်းလှုပ်ဆောင်နိုင်ဖို့အတွက်ပူးတွဲအလုပ်ဖွဲ့တစ်ခုဖွဲ့စည်းဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ပေါ်တင်လိုက်ကြပါတယ်။ဒါဟာမြောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ချက်တွေမဟာမိတ်နိုင်ငံကြားမှာကွဲကွဲပြားပြားဖြစ်နေတာကိုပေါင်းစပ်ဖို့အမေရိကန်ရဲ့ကြိုးပမ်းချက်ကိုထင်ရှားနေတယ်လို့လေ့လာသူတွေကမြင်ပါတယ်။အမေရိကန်နိုင်ငံကြားရေးဌာနဒုတိယပြောခွင့်ရရောဘတ်ဖလာဒီနိုကကျွန်တော်တို့ရဲ့တန်တမာရေးနျူကလ িয়ার ကင်းရှင်းရေးကြိုးပမ်းချက်တွေတန်ခတ်ရည်ရွယ်မှုကိုအကောင့်ထည့်ဖော်တာနဲ့ကုလသမဂ္ဂတန်ခတ်ရည်ရွယ်မှုနဲ့အညီကိုရီးယားနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အနီးကပ်ညှိနှိုင်းလှုပ်ဆောင်မှုကိုပိုပြီးအားကောင်းစေဖို့အလို့အဖွဲ့တွေထူထောင်ကြမယ်လို့နိုင်ငံအစိုးရတွေသဘောတူလိုက်ပါတယ်ဆိုပြီးပြောပါတယ်။ကိုရီးယားကျွမ်းဆောင်နျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ချက်တွေမှာအမေရိကန်နဲ့တောင်ကိုရီးယားတို့အကြားကွဲပြားတဲ့ရည်ရွယ်ချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်တာတွေပိုတိုးလာနေတာနဲ့အမျှဒီပူးတွဲအလို့အဖွဲ့ထူထောင်ရေးသဘောတူလိုက်ကြတာပါ။အမေရိကန်ကမြောက်ကိုရီးယားနဲ့တန်တမာရေးရဆက်ဆိုင်နေချိန်မှာပဲတန်ခတ်ရည်ရွယ်မှုကိုလည်းဆက်လုပ်နေပါတယ်။တောင်ကိုရီးယားကတော့စီးပွားရေးပိုင်းလှုပ်ဆောင်ချက်တွေကနေတဆင့်ကိုရီးယားနိုင်ငံသားဆက်ဆိုင်ရေးပို့ထုတ်တက်ဖို့ဦးစားပေးလုပ်ကိုင်နေပြီးအဲ့ဒါဟာတန်ခတ်ရည်ရွယ်မှုကိုချိုးဖောက်ရလဲကြာနေပါတယ်။
အီတလီနိုင်ငံမှာလေပြင်းပုံနဲ့ကြပြီးမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်သေဆုံးရသူပေါင်း18ဦးရှိသွားပါပြီ။တောက်ကြနေကဆာဒီနာကျွန်းမှာမိုးကြိုးပစ်ခံရတဲ့အတွက်ဂျာမနီနိုင်ငံသားအက်ခီးသွားသူသေဆုံးရတယ်လို့အဲ့ဒီမတိုင်ခင်မိုးကြိုးပစ်လို့ဆေးရုံတင်ထားသူ9ဦးသေဆုံးခဲ့ရတယ်လို့အီတလီရက်ဖက်ကာကွယ်အေဂျင်စီကစနေနေ့မှာပြောပါတယ်။အခုနောက်ထပ်2ဦးသေဆုံးခဲ့ရတာဟာအီတလီမှာဆိုးရတဲ့ရာသီဥတုကြောင့်သေဆုံးရသူစုစုပေါင်း18ဦးရှိသွားပြီလို့အေဂျင်စီပြောခွင့်ရအမျိုးသမီးကပြောပါတယ်။
စနေနေ့ကကစားတဲ့ပရီးမီးယားလိပွဲစဉ်17ဘုံမော့နဲ့မန်ချက်စတာယူနိုက်တက်တို့ပွဲမှာမန်ယူအသင်းဟာအင်းရှင်အသင်းကိုပထမပိုင်း17မိနစ်မှာအရင်ဂိုးပေးလိုက်ရပြီး35မိနစ်မှာခြေပါဂိုးပြန်သွင်းပြီးတဲ့နောက်ပွဲပြီးကနေနာကျင်အချိန်ပိုမှမှအနိုင်ဂိုးကပ်သွင်းနိုင်ပြီးအနိုင်ရသွားပါတယ်။ထိပ်ဆုံး3မိနစ်ကတင်းဖြစ်တဲ့လီဗာပူးအသင်းကတော့အဝေးခွင်းမှာအာဆင်နယ်အသင်းနဲ့တစ်ဖက်တစ်ကိုယ်စီအတည်ကြပါတယ်။လီဗာပူးအတွက်မီလနာက67မိနစ်မှာဦးဆောင်ဂိုးသွင်းယူပြီးအာဆင်နယ်အတွက်ခြေပါဂိုးကိုလက်ကဆက်က82မိနစ်မှာသွင်းယူပေးတာပါ။တခြားနိုင်ပွဲတွေကတော့နျူကာဆယ်ကအင်ဂွင်းမှာဝက်ဖို့ကိုတကူကူမရှိအဗာတန်ကအင်ဂွင်းမှာဘရိုက်တန်ကို3ဂိုးတကူဝက်ဆမ်ကအင်ဂွင်းမှာဘန်လီကို4ဂိုးတကူလက်စတာစီးတီးကအဝေးခွင်းမှာကာဒစ်စီးတီးကိုတကူကူမရှိစပါးကအဝေးခွင်းမှာဝူးဖ်စ်ကို3ဂိုး2ဂိုးနဲ့အတီးတီးအနိုင်ရကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုချိုချိုသိန်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုကတော့သတင်းတော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ထိုင်းနိုင်ငံမှာမူရစ်စီးပွားတွေကနေရတဲ့ငွေတွေကိုခွာချထားတဲ့မူရစ်ရာဇာတူပိုင်ဆိုင်တဲ့ပစ္စည်းတွေကိုထိုင်းအစိုးရပိုင်းဖြစ်တင်းစီယာမှာဘတ်ငွေတန်း80ကျော်ကိုရရှိခဲ့တယ်လို့နိုဝင်ဘာလ3ရက်နေ့ကထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းမှုပြုလုပ်ခဲ့ပါတယ်။ဒီမူရစ်ရာဇာရဲ့ငွေမဲတွေကိုခွာချပေးနေတဲ့အထက်မှာမြန်မာနိုင်ငံသားတွေလည်းပါဝင်ပတ်သက်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။နိုဝင်ဘာလ3ရက်နေ့မှာပဲကာလာတန်ဘူဘတ်တန်း200လောက်ရှိတဲ့စိတ်ကြွဈေးတွေကိုချင်းရိုက်ခရိုင်တန်းမှာဖမ်းဆီးရမိခဲ့ပါတယ်။အကြောင်းဆိုကိုမအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ထိုင်းနိုင်ငံသားမိုးရင်ရာသာဦးထိုင်ညီတိုင်းလက်ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတနေ့တည်းမှာပဲသိမ်းဆီးခဲ့တာဟာဘန်ငွေတန်ပေါင်း80ကျော်ရှိတယ်ဆိုပြီးထိုင်းအနာပိုင်းတွေကနိုဝင်ဘာလ3ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်28နေရာကိုဝင်ရောက်ရှာဖွေခဲ့ရမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ဖန်ခရိုင်နဲ့ချင်းမိုင်မြို့ကပိုင်ဆိုင်တဲ့ပစ္စည်းတွေကိုပါသိမ်းဆည်းခဲ့တာပါထိုင်းရဲကျုပ်ချက်လန်ကရက်ကိုတိုင်းနောက်ရောက်စစ်ဆေးကြည့်ရှုခဲ့ပြီးတဲ့နောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်คือนี่เป็นกระบวนการนึงนะครับที่เราจะต้องทําคือที่สําคัญที่สุดนอกจากจะ
ကျွန်တော်တို့ရဲ့အဓိကတာဝန်ဟာမူရစ်ဆေးဝါးတွေကိုထိုင်းနိုင်ငံအတွင်းကိုဝင်မလာဖို့နဲ့ဆက်နွယ်နေတဲ့သူတွေအားလုံးကိုအေးအေးယူဖို့နဲ့ငွေမဲတွေကနေခွာချထားတဲ့ပိုင်ဆိုင်မှုတွေအားလုံးသိမ်းဆည်းမှဖြစ်တဲ့အကြောင်းရဲချုပ်ပြောဆိုသွားပါတယ်။ဘတ်ငွေ10သန်းကျော်တိုက်ခန်းအင်ဂရန်နဲ့ချမ်းနေအပါဝင်စားတောက်ဆိုင်တွေကိုပါစိတ်ပိတ်သိမ်းဆည်းခဲ့တာပါ။အသက်65နှစ်ရှိပြီဖြစ်တဲ့မူရစ်ရာဇာဦးထိုင်ဟာ1983ခုနှစ်ကဒိန်းဗျူကီလို900နဲ့ဖမ်းမိခဲ့ပြီးထောင်ဒဏ်တစ်သက်တစ်ကျော်ကျခံခဲ့ရသူဖြစ်ပါတယ်။2003ခုနှစ်မှာလူငယ်ချမ်းသာခွင့်နဲ့ထောင်ကလွတ်မြောက်သွားပြီးတဲ့နောက်မှာမူရစ်ဆေးဝါးတွေကိုအရင်ကထက်ပိုပြီးတော့လှုပ်လာပြီးပိုပြီးတော့ချမ်းသာလာသူဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။သူဟာထိုင်းမြန်မာနယ်စပ်ကမူရစ်ဆေးဝါးတွေကိုထိုင်းအလယ်ပိုင်းတောင်ပိုင်းနဲ့မလေးရှားနိုင်ငံအထိကုန်သွယ်ပေးပို့နေသူဖြစ်ပြီးတရားမဝင်ရလာတဲ့ငွေမဲတွေကိုငွေချူပြအောင်လုပ်ပေးနေသူတွေထဲမှာမြန်မာနိုင်ငံသားတွေပါပါဝင်ပတ်သက်နေတယ်ဆိုတာကိုစုံစမ်းတွေ့ရှိရတဲ့အကြောင်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြနေပါတယ်။နိုဝင်ဘာလ3ရက်နေ့မှာပဲချင်းရိုင်ခရိုင်အတွင်းမှာကာလာတန်ဘိုဘန်းငွေတန်း200လောက်တန်ဘိုရှိတဲ့စိတ်ကြွဆေးပြား6သိန်းနဲ့ Ice လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးခဲ့ရမှာမူရစ်ဆေးဝါးတဲဆောင်လာသူတွေကတနက်တင်နဲ့ခုခံပြီးပြန်ပစ်ခဲ့လို့လဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှိမှာခင်ဗျာလူမှုညဉ့်ဉျေးမှုချော့ချရေးအစီအစဉ်ချက်ကို WHO ကကြီးမှုကျင်းပတဲ့ပထမဦးဆုံးကမ္ဘာလုံးဆိုင်ရာညီလာခံကနေဒီသဘောထားကိုသဘောတူချမှတ်လိုက်ပါတယ်။ကမ္ဘာတစ်ဝန်းလူမှုညဉ့်ဉျေးမှုကြောင့်အချိန်မတိုင်မဲတည်ဆုံရသူတန်းနဲ့ချီပြီးတော့ရှိနေပါတယ်။ဒီညီလာခံဖွံ့ဖွဲကိုဂျနီဗာမှာရှိတဲ့ WHO ဌာနချုပ်ကနေ VOA သတင်းတောက်လီဇာရှလင်းဖေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသာပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒီညီလာခံကြီးဟာကြီးမားတဲ့အောင်မြင်မှုတရားဖြစ်တယ်လို့ WHO ကခေါ်ဆိုလိုက်ပါတယ်။ WHO လူထုကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာညွှန်ကြားမှု မရီယာနီရာကလူထုညင်နှောင်းမှုပြဿနာကင်တွဲဖြေရှင်းပြီးပုံမဆန်ရှင်းပုံမကျန်းမာတဲ့ကမ္ဘာကြီးဖြစ်အောင် WHO ကဦးစီးဦးဆောင်ပြုလှုပ်ဆောင်ရဲလို့လည်းဆိုပါတယ်။
WHO, as the global health agency, made as well, and this is really.
ကမ္ဘာ့ကျန်းမာရေးဌာနကြီးဖြစ်တဲ့ WHO အနေနဲ့လေထုညဉ့်ဉဏ်မှုကြောင့်တေဆုံးရသူဦးရေ2030ပြည်နှစ်မှာ3ပုံ2ပုံရှော့ချနိုင်မှုအတွက်အခိုင်အမာစိတ်ပိုင်းဖြတ်ထားပါပြီ။ဒီရည်မှန်းချက်ကိုလက်ခံလာအောင်လို့လည်းစတင်ပြီးဆောင်ရွက်နေပါပြီ။ဒါကတကယ်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ပြီးတော့လူတိုင်းပါဝင်လှုပ်ဆောင်ကြဖို့လည်းစော်ဩရပါလိမ့်မယ်
။ဒီပန်းနိုင်ငံကိုရောက်ရှိရအတွက်ချက်ချင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းနေရာကဆိုပါတယ်။ဒါပြင်အာဖရိကနဲ့တခြားဒေသတွေမှာရုပ်ကျွင်းလောင်စာနဲ့ကင်းကင်းစင်စင်ဖြစ်အောင်ဆောင်ရွက်ပေးရမယ်လို့သူကဆိုပါတ
ယ်။ We need to liberate those 3 billion at the house.
အဲ့ဒီလူပေါင်းတန်း3000ကိုဒီကနေ့လွတ်မြောက်အောင်ကျမတို့လှုပ်ဆောင်ဖို့လုပ်နေပါတယ်။သူတို့ကထမင်းချက်ဖို့အိမ်မှာအပူပေးဖို့နီးထွန်းဖို့တဘာဝတန်ငွေရေနံနဲ့ကြောင်မီးသွေးတို့အပေါ်မှာအားထားနေရစေပါပဲ။သူတို့တွေအနေနဲ့တန့်စင်ဆွမ်းအားတွေကိုအသုံးပြုနိုင်အောင်လို့ကျမတို့လုပ်ပေးနိုင်မှုလိုအပ်နေပါတယ်
။ဒီလှုပ်ဆောင်ချက်မှာတာဝန်ယူပါဝင်ပတ်သက်တဲ့ဆွေးနွေးလူတွေဟာသူတို့တာဝန်ယူရတဲ့အတိုင်းလှုပ်ဆောင်နိုင်မှုတကယ်ပဲရှိသလားဆိုတာကိုခြေရာခံစောင့်ကြည့်မဲ့စနစ်တရားလဲစီစဉ်နေတယ်လို့ WHO ကပြောပါတယ်။ဒီစနစ်ဟာပုံမကျမ်းမာပြီးလူတို့ညင်နွားမှုကင်းမဲ့သောကဘာကြီးဖြစ်မြောက်အောင်ဘယ်အထိလှုပ်ဆောင်နိုင်ပြီလဲဆိုတာကိုတိုင်တာနိုင်ဖို့လဲရည်ရွယ်ပါတယ်ခင်ဗျာ
။ဦးကျော်စံသာတင်ပြတော်တာဖြစ်ပါတယ်ခင်ဗျာ။အခုကတော့အပတ်စဉ်ထုတ်လင်းပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြပါမယ်။ကိုညာဝဲအောင်ကအခုညီတင်ဆက်ထားပါတယ်ခင်ဗျာ
။မင်းရရမသိကြမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မီလာတို့ကမ္ဘာပအုပ်စုရဲ့88မျက်နှာအစီရင်ခံစာမှာပေါ်ပြထားပါတယ်။အဲ့ဒီရဲ့ GDP အတင်ထုတ်လုပ်မှုတိုးပွားတဲ့နှုန်းဟာ NLD အစိုးရစက်တန်ပထမနှစ်မှာ 5.9% ခန့်နှုန်းရှိရာကဒုတိယနှစ်မှာ 6.4% ခန့်နှုန်းအထိတိုးပွားလာတယ်လို့ဆိုပါတယ်။လက်ရှိဘဏ္ဍာရေးနှစ်မှာ 6.8% ခန့်နှုန်းအထိတိုးပွားလာနိုင်မယ်လို့ကမှတ်ပါတယ်။နောက်နည်းနည်းကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ 9% ခန့်နှုန်းကျော်သွားနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကမျှော်လင့်နေပါတယ်။ဆိုင်ပြုံးလေရာထုတ်လုပ်မှုနဲ့အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာကုန်ဆုံးလုပ်မှုတိုးပေါ်ရတဲ့အကြောင်းရင်းလို့ဆိုပါတယ်။မရေရာမှုကြောင့်ခရီးသွားလုပ်ငန်းနဲ့ဗန်လုပ်ငန်းမှာနှေးကွေးနေပေမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါတယ်။လုပ်ငန်းရဲ့ဗန်တာနှစ်ပထမနှစ်ဝက်မှာကုန်စည်နှုန်းအထက်အထက်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းမြင့်တက်မှုမြန်ဆန်လာပါတယ်။လောင်စာဆီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါတယ်။တေယူပို့ဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါသေး။ဘတ်ဂျက်လုံငွေပြန့်မှုလဲပါလာတာဟာ NLD အစိုးရရဲ့ထင်ရှားတဲ့လုပ်ရတစ်ခုဖြစ်ပါသေး
။ဗဏ္ဍာရေးဝန်ကြီးဌာနနဲ့ဗဟိုဘဏ်ဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လုံငွေဟာခန့်မှန်းထားတာထက်နည်းနေတယ်လို့ဆိုပါရယ်။ GDP တိုင်းပြည်အသက်တင်ထုတ်လုပ်မှုရဲ့ 5.8% ခန့်နှုန်းလုံငွေပြမယ်လို့ခန့်မှန်းပေမဲ့1.5%ခန့်နှုန်းသာလုံငွေပြပါတယ်။ဘိုဟိုဘဏ်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူး။လွန်ခဲ့တဲ့မတ်လမှာကုန်ဆုံးသွားတဲ့ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါတယ်။ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလုံငွေပြမှုအနည်းငယ်လျော့သွားပါတယ်။စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်တက်ရရှိပါတယ်။ဓာတ်ငွေတွင်ဟောင်းတွေအထွက်နည်းလာပေမဲ့ကမ္ဘာ့ဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါလေ
။ရှင်းနေမလာမှာပုံဆုံးမဲ့လက်ရှိဘန်ဒာနှစ်2018-19မှာစီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါလေ။လုံးရတဲ့ဘန်ဒာနှစ်ကကုန်သင်းနှုန်းမြင့်တက်မှုနှုန်း 5.5% ခန့်နှုန်းရှိခဲ့ရာကလက်ရှိဘန်ဒာနှစ်မှာ 4.9% ခန့်နှုန်းအထိကျဆင်းလာဖို့ရှိတယ်လို့ခန့်မှန်းပါလေ။ဝင်ကုန်ပို့ကမှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြဖို့ကလက်ရှိဘဏ္ဍာနှစ်မှာ 4.9% လောက်ရှိမယ်လို့မျှော်လင့်ပါတယ်။အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခန့်မှန်းထားတာတဲ့ညော့တင်းနေတာတွေ့ရလို့လုံငွေပြမှုဆက်လက်ညော့နေနေပဲလို့ဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမတေချာမှုတွေဆက်လက်ဖြစ်ပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟန့်အတားပြုနိုင်တယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်စီးပွားရေးတိုးတက်မှုနှုန်းဓာတ်ကျဆင်းသွားရင်တိုင်းပြည်စီးပွားရေးမတိမငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်ဥပမာနိုင်ငံခြားအရင်းအနှီးဝင်ရောက်မှုနှေးကွေးသွားပြီး နိုင်ငံ ကခီးသွားလုပ်ငန်းအရှိန်လျော့သွားတာဟာ ငွေလဲနှုန်းကိုထိခိုက်စေပါတယ်။ ကမ္ဘာကုန်သွယ်ရေးမတည်မငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာ မြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ်။NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ်ကိစ္စတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။တိုင်းပြည်ပြည်ပြောင်းလဲရေးဘယ်လိုအကောင့်ထည့်ဖော်မယ်ဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်။အစိုးရဝင်ငွေနည်းလို့ပြည်သူအတွက်အသုံးစရိတ်နည်းရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟ
အခုတော့အစိုးရခွန်ရတဲ့ငွေဟာတက်ပြီးထုတ်လုပ်မှုနဲ့ရှင်းလိုက်ရင်အလွန်နည်းနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အအုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ထိရောက်ရောက်မှာတုံးဆွဲနိုင်တာပဲဖြစ်ပါတယ်ဒီမင်းရဲ့ကောင်တဲ့ပေါ်လာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးအကဲဖြတ်စီစစ်ဖို့အကြံပေးထားပါတယ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးပြုနေတဲ့အကျိုးအမြတ အားနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်မှုနေခွင့်နေပါတယ်လုပ်ငန်းငယ်လေးတွေရင်ဆိုင်နေရတဲ့အကဲအကဲကိုအစိုးရအနေနဲ့ကူညီဖြည့်ရှင်းတဲ့နယ်လို့ဆိုပါတယ်နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းဖွင့်ပေးတဲ့ဗန္ဒာရေးစနစ်ဟာရေးကစည်းဝေးမှာမရှိမဖြစ်လိုအပ်ပေမဲ့မြန်မာပြည်မှာတော့မရှိသေးပါဘူးလက်ရှိဗန္ဒာရေးစနစ်ဟာအလွန်သေးငယ်ပြီးအားနည်းချက်တွေရှိနေတာမို့အများပြည်သူအတွက်ငွေကြေးဝန်ဆောင်မှုမပေးနိုင်ပါဘူးဒါကြောင့်နည်းနည်းတဲ့ပြုပြင်ရေးတွေလုပ်ရင်အများပြည်သူကိုငွေကြေးဝန်ဆောင်မှုပေးနိုင်မယ်လမ်းညွန်တစ်ခုကိုရှင်းလင်းစွာဖော်ပြတဲ့လေလို့ကမ္ဘာ့ပါအုပ်စုကအကြံပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရဲ့မြမအကြီးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးကြတော့ပါအခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လင်းပေးပါမယ်ဒေါ်လာလာတန်အစီအစဉ်တင်ဆက်တဲ့အမေရိကန်အီဂျီယန်အုံနှုံးအင်္ဂလိပ်စာသင်ခန်းစာဖူးခြားချက်ကိုနားဆင်ကြအောင်ပါခင်ဗျာ
ဒီဒီပါအင်္ဂလိပ်မြန်မာစာကန်ဒါမနိုဝင်ဘာ6ရက်နေ့အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်လွှတ်တော်ဂျားဖြတ်ရွေးကောက်ပွဲတွေနဲ့ပတ်သက်လို့မျက်မှောက်သတင်းလောကမှာသုံးသုံးနေတဲ့ EDM အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
up 4 grams
ဖြစ်ပါတယ်စာလုံးပေါင်းက UP up ကအပေါ် FOR 4 ကအကျွဲ GRABS grams ကဖမ်းယူတာလူယူတာဆွဲယူတာဖြစ်ပြီးစကားစုတစ်ခုနဲ့တိုက်ရိုက်ဒေးပေကတော့ဖမ်းယူဖို့လူယူဖို့အဆင်သင့်ဖြစ်နေတာကိုဆိုလိုပါတယ်ဘတ်စကတ်ဘောတိုင်ပွဲမှာအပေါ်ကိုပြစ်တင်လိုက်တဲ့ဘောလုံးအောက်ပြန်ကျဖမ်းရမှာဘယ်သူမိမလဲဆိုတာမပြောနိုင်ပဲအနည်းရှိလူတိုင်းကမိလိုမိညာစ조사ဖမ်းကြတဲ့သဘောဖြစ်ပါတယ်အလုတ်ဂိုင်းတွေမှာအလုတ်လျှောက်ပဲဆိုရင်လည်းဘယ်သူကအလုတ်ရမလဲဆိုတာကိုအသေးချာမသိတာရွေးကောက်ပွဲဝင်တဲ့အခါမှာလည်းဘယ်သူကအနိုင်ရမလဲဆိုတာကိုတတ်အာမပြောနိုင်တဲ့အခြေအနေမျိုးမှာဒီ EDM ကိုရည်ညွှန်းသုံးပါတယ်EDM ဆိုတဲ့တော့အဒီဘဲကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ဘယ်လိုဖြစ်လာမလဲဆိုတာကိုကြိုတင်ခံမရခက်တာကိုဆိုလိုပါတယ်။ကျမတို့မြန်မာမှာတော့အဖြေဘယ်လိုထွက်လာမလဲဆိုတာကိုကြိုတက်အံ့မပြောနိုင်တဲ့အတွက်ကြောင့်ရသူယူဥသူယူထိုက်သူယူစူးစမ်းတဲ့လူယူဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီအတုံးကိုခုချင်းပါတော့မဲ့ American Midterm Election တွေမှာအောက်လွတ်တော်အမတ်435နေရာစလုံးနဲ့အထက်လွတ်တော်အမတ်တရားအနည်းတက်တန်းစီတဲ့34နေရာအတွက်အဓိက Republican နဲ့ Democrat ပါတီတို့ကဝင်ရှင်းပြိုင်ကြဖို့ရှိရမှာပြည်နယ်90နဲ့ Republican တေချာပေါက်နိုင်မဲ့ Red States အနီးရောင်ပြည်နယ်တွေရှိသလို Democrat တွေအပိုင်နိုင်မဲ့ Blue States တွေရှိပေမဲ့မတေချာတဲ့ပြည်နယ်တွေတွေရှိပါတယ် North Carolina မှာတော့ Grand Old Party GOP လို့တို့ကခေါ်တဲ့ Republican ပါတီကအနိုင်ရရှိထားတဲ့အောက်လွတ်တော်အမတ်3နေရာကိုလက်ရှိနိုင်ငံရေးအခြေအနေအရဘယ်ပါတီကအနိုင်ရမလဲဆိုတာကိုတတ်အာမပြောနိုင်တဲ့တွေ့ကြောင်း The News Observer တင်စာကြီးက3 GOP seats in Congress are up for grabs in an unusually unpredictable North Carolina election ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The vacant manager's position is up for grabs
လိလနေတဲ့ manager ယာရုမှာဘယ်သူကိုခံမလဲဆိုတာကိုကြိုတင်ခံမရခဲ့တယ်လို့ဒီပေးရပါတယ်။ဥမာအောင်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The vacant manager's position is up for grabs.
ခုဆက်လက်ကြည့်ပြပေးမယ် AGM အသုံးကတော့
swing voter
ဖြစ်ပါတယ်ဆလုံးပေါင်းက SWING swing ကလွှဲတာရိမ့်တာ VOTER voter ကမဲပေးသူဖြစ်ပြီးစကားစုတစ်ခုနဲ့တိုက်ရိုက်ဒေးပေကတော့ရိမ့်ပြီးလွှဲပြီးမဲပေးတာဖြစ်ပါတယ
် AGM ဆိုရင်တော့ဒေးပေကနိုင်ငံရေးမှာပဲဖြစ်ဖြစ်သဘောထားခံယူချက်မှာပဲဖြစ်ဖြစ်ပါတီစွဲတည်ယူတာစွဲမရှိဘဲဟိုဘက်ဒီဘက်စိတ်ပြောင်းပြီးမဲပေးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲတွေမှာ swing voters တွေများခင်ဘယ်ပါတီကအနိုင်ရမလဲဆိုတာကိုချုပ်တင် hoking ထုတ်ပြခဲ့တဲ့အတွက်ကြောင့်ဒီလူမျိုးပြည်နယ်တွေကို swing states တွေလို့ခေါ်တာဖြစ်ပါတယ်။ဒီအတွက်ကိုမကြမီချင်းပါမဲ့ American စစ်တပ်ဝင်ရွေးကောက်ပွဲတွေသမ္မတ Donald Trump ကသူ့ပါတီအတွက်လိုက်ပြီးโจดินเบสเวกเกซิงကသူ့ပါတီအနိုင်ရဖို့မတေချာတဲ့ပြည်내တွေကိုမသွားပဲတေချာတဲ့ပြည်내သူကိုဒါသွားပြီးမဲဆွေနေတဲ့အတွက်ကြောင့် MSNBC ရုပ်သံထွင်က Trump travels staying away from swing voters ahead of the midterms ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ
်ဒီသုံးမျိုးပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် By definition swing voters usually vote across party lines
ဒီပေဖွင့်ဆိုချက်အရာကတော့ဘယ်ပါတီကိုမဲပေးမယ်လို့မဆုံးဖြတ်ရသည်သူတွေဟာအများအပြားပါတီစွဲကင်းပြီးမဲပေးသည့်ရှိကြတယ်လို့ပြောပြရပါတယ်ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ By definition swing voters usually vote across party lines
ခုနောက်ဆုံးပြင်ပြပေးမယ် AGM အသုံးကတော့
tight race
ဖြစ်ပါတယ
်ဆလုံးပေါင်းက TIGHT tight ကကြက်တာRACE race ကရှင်ပြိုင်မှုပြန်ဆိုင်မှုဖြစ်ပြီး
သက္ကုထုရဲ့တိုက်ရိုက်ဒေဝေကတော့ကြက်တဲ့ရှင်ပြိုင်မှုဖြစ်ပါတယ်ကြက်တဲ့ဆိုကြတဲ့ကူကမလှုပ်တာမရှားတာသူ့နိုင်ကိုနိုင်အပြိုင်ချေးကြရမယ်အနေထားမျိုးမှာရှိနေတဲ့အတွက်ကြောင့် ADM ဆိုတဲ့တော့ဟိုက်ဒေဝေကရှင်ပြိုင်မှုဟာအချိန်အနည်းဖြစ်ပြီးမစားတာဘယ်သူအနိုင်ရမလဲလို့ပြောရခက်တာကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကို The Capitalist သင်္သာကြီးကFor Florida Republicans in tight races, Trump needs to rest his trigger fingers to be Florida ma a chei ne shin pyan ja me Republican ni twet nge pi Trump ha tu ye Twitter paw ma sait ma thin yin ma thin de lo tet ye de let ko ana pe bu lu de so de khong ji ne ye ta ka da phit par de
di thong ne pat de lo George Crow pi de u ma ko na sin chi ja ya aw
Both candidates appear to be popular among votersIt's going to be a very tight race.
ကိုစတဲ့တော့အဆုံးလို့ပေါ်မဲဆန္ဒရှင်တွေကစိုက်တာတွေ့ရပါတယ်။ဒါကြောင့်ရွေးကောက်ပွဲအတော်လေးအကျိတ်အနေဖြစ်လိမ့်မယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Both candidates appear to be popular among voters. It's going to be a very tight race.
ခု English Speaker Sir မြန်မာသံဝန်ကြီးဆာစီစီမှာတင်ပြခဲ့တဲ့ AGM အသုံးတွေကတော့
Up for grabs, swing voter, tight race.
တို့ဖြစ်ကြပါတယ်
။နောက်တရင်ပါကုလူချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်17မိနစ်ခင်းအင်္ဂလိပ်စာသင်ကားစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ကားစာပို့ချချက်တွေVOA ရဲ့ internet seminar burmese.voanews.com မှာလာရောက်ပြီးတော့ဖတ်ရှုနားဆင်နေပါတယ်။တခြားအပတ်စဉ်ကဏ္ဍတွေကိုလည်းနဲ့သတင်းအစီအစဉ်တွေ TV အစီအစဉ်တွေကိုလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American တာကနေတင်ပြနေတဲ့မနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကိုအောင်လည်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့ငင်းငယ်ဆွေးနွေးမှုတွေမှာဘလို့ဟန်တာတွေရှိနေသလဲရှေ့တိုးနေသလားရက်တန်နေလားနောက်ပြန်စုပ်နေလားဆိုတာတွေကိုဆွေးနွေးသွားမှာပါပြီးခဲ့လာတဲ့နေပြည်တော်မှာကျင်းပသွားတဲ့ငင်းငယ်ထွေသီးဆွေးနွေးပွဲအတွင်းမှာတော့ပြည်တော်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားကြရင်လည်းကြုံရရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်တိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လက်လေလိုင်းဟောမှာရောက်နေပါပြီသူကတော့ပြည်တော်စုငင်းငယ်ဆွေးနွေးမှုပူးတွဲကော်မတီဒုက္ခUPDC စီကဥတုဝေဖြစ်ပါတယ်နောက်တူကတော့တန်းသားကြီးရဲ့ကျွမ်းကျင်သူသတင်းစာဆရာဥမမောင်စိုးပါဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြီးခဲ့တဲ့ဆွေးနွေးပွဲကိုနည်းနည်းပြန်ကောက်ပြီးတော့အရင်ဆုံးဆွေးနွေးစေချင်ပါတယ်ဆိုတော့ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာပဲဒီတန်းသားအဖွဲ့ကြီးချာမှာဒီကိစ္စစီနဲ့ပတ်သက်လို့တက်လာတဲ့အတွက်လက်လွတ်ရှာရှာဖြစ်ခဲ့တယ်လို့ပဲနောက်ပိုင်းမှာလည်းဒီ KNU ကငင်းငယ်ဆွေးနွေးမှုတွေကိုယာယီယထားမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာရှိပါတယ်နောက် RCSS ကလည်းလူလူသဘောထားမတိရသေးပဲနဲ့ဒါတွေကိုလက်ခံနိုင်လို့မရသေးဘူးဆိုပြီးတော့ပြောရရင်လည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဥတုဝေအရင်ဆုံးဆွေးနွေးပေးပါခင်ဗျာဒီချင်းနေနဲ့ပတ်သက်လို့ရေဝီကသုံးတက်မယ်ဆိုရင်ဒီငင်းငယ်ဆွေးနွေးမှုကနောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်လားခင်ဗျာ
အေးဒီလိုကျွန်တော်တို့ကငင်းငယ်ရေးကိုဆောင်မှုအဖွဲ့ပေါ့နော် YouTube ကြည့်ရှိမှာဒီလိုရဲ့ဟိုစုပေါင်းပြီးတော့ဆွေးနွေးလာကြတာနေ့လည်းကြာပြီပေါ့နော်နောက်လူချင်းနဲ့တော့အတော်ပဲရင်းနှီးနေဒါပေမဲ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာသဘောတူတာရင်းရှိရင်မတူတာရင်းလည်းရှိတာပေါ့ဗျာဆွေးနွေးနိုင်တယ်ဆိုတဲ့သဘောတဘာဝအတိုင်းနေတယ်နော်ဥပမာအဖြစ်ခွဲမခဲရစေတဲ့သကလုံးပေါ့နော်စာချုပ်ကျဲထည့်ပြီးမထည့်ခြင်းဆိုတဲ့ကိစ္စနောက်ပြီးတော့လည်းပြည်တော်စုမြန်မာနိုင်ငံဆိုတာကိုမြန်မာဆိုတဲ့သကလုံးပြောင်းတယ်မပြောင်းတယ်နောက်ပြီးတော့လည်းတခုပြီးတော့တမ်းတော်ရှိရေလုံုံရေးကိစ္စကိုယ်ပိုင်အုပ်ချုပ်ကိုယ်ကိုယ်ပိုင်ပြည်သားတွေအဆရှိတဲ့ခါရီကမပြတ်သားဘူးပေါ့ဗျာနော်ဒါဒီကလည်းထပ်ထပ်ပြီးတော့ဆွေးနွေးရင်းနဲ့မှနားလည်မှုရောက်ရမှာဗျာ။ဒါပြလို့လည်းဆိုတော့ဒီကြိမ်အကြောင်းပြုံနဲ့သဘောမပေါက်တာမျိုးတွေကိစ္စတွေလည်းရှိသေးတယ်နော်။ဒါကြောင့်ဒီကြိမ်ဆွေးနွေးဆွေးနွေးရပါတယ်။အဲတော့စိတ်ရှည်ပြီးတော့အဓိကတော့ဗျာလူပုဂ္ဂိုလ်ကောင်းဆောင်နေတဲ့စိတ်ကအရေးကြီးတယ်လေနော်
။ဟုတ်ကဲ
့။ဒါပြတော့လည်းဟိုအရင်ချင်းတော့လည်းတည်တယ်။အဲလုတ်တင်တတိကြီးကြီးလုံးနေတာခင်ဗျာပြီးပါပါဗျာ။ဒီလိုက်ဆွေးနွေးတယ်ဆိုတာကိုယ်လူကျင်တာကြီးမဖြစ်ဘူးလေနော်။ဒါအပေးကြီးလို့ရတယ်အနောက်တင်းလို့ရတယ်ပြီးခဲ့တဲ့အော်တိုဝါလဲ15ရင်းညီတော်ကတော့ NCA 3ရင်းယောက်ခန်းသားမှာအထူးထူးကြာကြာကျင်းပသွားတာကိုတွေ့ရမှာပေါ့နော်ငင်းငယ်ရင်းနဲ့တိုက်ရိုက်သက်ဆိုင်တဲ့အစိုးရရဲ့တိုင်းသားလေးနဲ့ကန်အဖွဲ့တွေရဲ့တီးကြားတွေ့ကြတယ်ကအဆုံးပြတ်ပြီးနိုင်တဲ့ကောင်းဆောင်ညီများလည်းတက်ရောက်တယ်ဆိုတော့တတိယကောင်းကြီးအများကြီးကြားလိမ့်မယ်လို့အားလုံးကမျှော်လင့်နေတာပဲနော်ဒါပေမဲ့သဘောထားညီများချက်ထွက်လာတဲ့အခါကျတော့သဘောတူဆုံးချက်ချက်တွေဟာမျိုးမတွေ့ဘူးကြာဒါတွေ့လဲဆိုတော့လက်တွေ့ဆွေးနွေးနိုင်ကြဘူးဟိုအလောတော့ကျော်လမ်းညွှန်သွားတာပဲတွေ့တယ်အဲ့ဒီနောက်ကျွန်တော်ဗာတွေ့လဲဆိုတော့ KNU နဲ့ RCSS ကတင်ရက်တွေထွက်လာတယ်ဗျနော်ငင်းငယ်ရေးဆွေးနွေးမှုရဆိုင်နေဆိုတော့အတော့ငင်းငယ်ရေးကြီးဟိုပြီးပြီးပြင်းပြင်းဖြစ်အောင်အခြေယူပြီးတော့ပြင်ဆင်နေလို့လားဟုတ်လားငင်းငယ်ရေးကြီးဟိုနောက်တလန်းဆုတ်ကြလားဆိုတော့စဉ်းစားပြဖြစ်လာတာပေါ့ဗျာနော
်ဟုတ်ကဲ့အဲ့တော့ဆရာဦးမောင်စိုးရဲ့သဘောထားလဲဆွေးနွေးပြပါအောင်ဆရာအခုဒီပြီးခဲ့တဲ့ဒီဆွေးနွေးထိပ်သီးဆွေးနွေးပွဲမှာဒီလိုအဖို့တစ်တွေဂျုံရရဲဆိုတော့ငင်းငယ်ဆွေးနွေးပွဲကလက်တော်ရေဝီရသုံးသက်ချင်းပဲဆိုရင်နောက်ပြန်ဆုတ်သွားရလို့များပြောနိုင်မှာဆရာ
အဲကျွန်တော်တို့ဒီငင်းငယ်ဆွေးနွေးပွဲလုပ်ငန်း SC လုပ်ငန်းစဉ်ဟာတစ်ဆို့နေတယ်လို့ကျွန်တော်တို့ပြောခဲ့တာတော့ကြာပြီ။အဲ့ဒါတကယ်တမ်းဆိုရင်2019ဒုတိယကြိမ်ဒီပင်လုံကြီးလာခံကလေးရပဲဗျာ။နောက်ပင်လုံးကြီးလာကြတဲ့အဒီဒီဒီပြည်နယ်ပြည်ထိုင်မှုခွဲမထွက်ပါဘူးဆိုတဲ့ဒိဋ္ဌိဝင်နဲ့ရှိတ်ဆက်ထားတဲ့ကာလတွေကကျွန်တော်ပြစ်ဆိုနေတာပါဒါပေမဲ့အဲ့ဒါကိုရှောင်းလွှဲနဲ့တတိယကြိမ်ကြီးလာကြအောင်ကျင်းပတယ်အဲ့အရာနေပြီးရှေ့ဆက်ဖို့ညမှာရှောင်းလွှဲလို့မရတဲ့အချိန်မှာဒီတိဒ္ဓဆွေးနွေးမှုဘွဲဆိုတာပေါ်လာတာပါအ เออดีมาติดส่งนี่เนี่ยมาอธิกาบาดลิจับนาเลี้ยงจนเอาตัวอย่างเดียวพอทำมาตะคุ้งอ่ะรอดีกว่าไอ้แต่งหน้าดีเนี่ยกว่าไอ้จะทำมุ่งเนี่ยความช่วยกรีดวิวดูชิ้นเสียทาร์เลยจับนาลูกเบี้ยวบ้างไหมไอ้ตั้มเอาไปก็รอดีความช่วยกรีดวิวดูลูลาร์เลยไอ้แต่งหน้าดีไปก็รอดามลูกอาบุลูมีเนี่ยไอ้เอ็นเอรีสุรานี่เนี่ยรอ ถ้าเสียมันรู้เรื่องที่เราจะพูดยี่จีเรื่องนี้เนี่ยแต่ในประเทศเราพิเศษไม่จำนาจะคุ้มเช่นเดียวดูดีอะตะคุ้งอะไรตะคุ้งเรื่องอะไรตั้มอะไรส่วนในประเทศเราเช่นเดียวแต่ตั้มอะไรก็ติดใจอะไรตะคุ้งเรื่องตั้มอะไรส่วนในประเทศเราเช่นเดียวแต่ในส่วนอะไรยาตาส่วนอะไรออกมาชีเดตะคุ้งเรื่องตั้มอะไรส่วนในแต่ยังไงก็อะไรยาตาส่วนอะไรออกมาชีเดตะคุ้งเรื่องเฟรนด์ตั้มอะไรส่วนในแล้ววิธีต่างๆที่มาดูด้านในประเทศเราส่วนใหญ่ ส่วนนี้ใช่ยังไงพี่ลาล่ะบ่แต่ที่อาเจ้าก็ย้อมมาสู่ลูกศิษย์ลูกศิษย์ที่นั่งสักชีแต่ที่อาเจ้ามีลาก็มาแต่ว่าอุ้ยจุกันนี่เดียวนั่งสักเสกุนี่ที่อาเจ้ามีเป็นลูกศิษย์ลาก็บีมันนี่เนี่ยส่วนนี้ที่พี่เอาลูกผู้ตัวตัดเบี้ยวไปเลยแต่ข้าที่ที่ด้านส่วนนี้ประมาณนั้นนั่งสักมันนี่เนี่ยยังอยู่สิเช่นกันละนั่นแหละกูเบี้ยวละตัวใหญ่เลยไอ้รอที่ดูเบี้ยวสุดเลยเนี่ยมาเลยเว้ยตั้มรอนี่เดียวชั่ว ที่เขาเรียกว่าเชลเลอร์ดีพิมพ์หมดดัมโรนี่เนี่ยคุยอยู่ในเนื้อส่วนเราเลยยิ่งมาเจาะตลอดด้วยเออแต่ถ้าจะดัมโรนี่ตัวเราชินเนี่ยใช่ไหมเอเนอรี่เนเน่เลยแต่ทั้งสิ่งที่อุบิโกที่ชนเราพิมพ์หมดเลยคือกูอยู่ไปทาร์เลยเอล่าอยู่เจสซี่ก็จะมาลุที่นั่งเสกุตัวตั้งแต่ทาร์เลยเออแต่ยังอะไรไม่ได้เพื่อนเลยเลยที่นั่งเสกุตัวตรงเดียวสองเดียวเนี่ยส่วนชินิโกชิบอลาร์เลยทาร์เลยแต่ยังอะไรไม่ได้เพื่อนที่ดีด้วยจะได้ทุก
ตามมาง่าดีตามมาดีแล้วนี่พอลงเงินซื้อเยอะซึ่งสิ่งนี้เราละแต่ที่ตัวเชื่อเลยค่ะสิ่งที่มาวันนี้เชื่อเลยแต่พักการเลยเว้ยอาศัยเส้นเดียดีเสียลูกชาวมุรีแต่เนี่ยชาวมุรีนั้นไม่จริงเลยชาวมุรีที่ดันเส้นมาว่าที่เชื่อพวกตัวอะไรเออพวกกูเชื่อมาเอ็นซีอาร์น่าสนใจละเราเยอะแต่นี่ละสัวมาเกี่ยวกับว่าอู้แต่เมื่อเอ็นซีที่ลงเงินสิ่งนี้ลงเงินสิ่งมาที่เอ็กเชลลี่จะกูจะจ้องอยู่วิโด
ทิ้งเราหนีเลยยัดแต่หนีเลยรู้หรอจันทร์เราเจอรู้ยามเอ็มทำอะไรโอเคเสียงมอสุสุนีราชิสุบะสรุปจันทร์เราที่สุนีวัดตะกุปาวันสุนีวัดจันทร์เราสัตว์ทะเลปกติชุลลีไล่มาอย่างนี้ไปเลยทุกคนก็จันทร์ทะเลไปเจอมาเลยยินดีต้อนรับท่านในงานกู้ตีเลมัวโอ้ตะกุปาเนี่ยจะยักษ์ยันนะจันทร์เราสุนีปาวันสุนีวัดสัตว์ทะเลปกติเราที่เซเว่นจะเนี่ยสายตาปีบุรีมีอะไรจะลุยตัวเชียวสุนีปีบุรีมีอะไรจะทำอะไรกันเนี่ยกู้ตีเลมัวสุนีรู้ยามเล
ก็ทางเกี่ยวกับเราดูตามหูดูเลยละว่าเรื่องอะไรเนาะจำนวนว่าเนาะการดูคนนี้เนี่ยกูเห็นเส้นทางคนนู้นเนาะจำนวนอันตรายมาเรื่องสิบหกล้านบาทเลยเนาะกูจะไม่เอาเลยเพราะสิ่งอะไรเจ้าเนาะจำนวนแต่งงานก่อนหน้าเดียวเนาะสิเนี่ยสุดท้ายเลยรู้ไหมจำนวนมีอะไรเนาะแต่เขาสิที่กันอู้ดีอะเนาะตั้งแต่ที่นี่ก็รู้เนาะ
Okay, go Tilemu telephone like Chabai tomorrow. Channel now to let Pijamare, Mandalimu, a good time on Chibare, good time on the border, let's soon you are coming up.
ก็เป็นนะอันนี้ที่เราตั้งแต่เราไปดีกว่าเชียงคานเพียงแต่ส่วนที่เราตั้งแต่อันนี้ที่เราอะไรก็ต้องการที่จะมาเลยเมริกาไปจากคุณเลยเช่นมาเลยเอามาเลยถ้าเกิดมีจำนวนก็ดีเอาช่วยเอามาไปเชียมาจำนวนเอามาไปเชียมาอารมณ์ว่าตัวที่จะเป็นที่เมื่อส่วนที่ใจมาที่เรื่องการอ่านข้อเนื้อจำนวนว่า
ปีดาวดีสวรรค์เนี่ยตำรานี่เนี่ยปีบุตรเนี่ยกูยัดตามมาเชื่อไปเลยนั่งเอาการกวนเราหมดว่าแต่แต่ในที่นี้ได้ปีเราตัวไม่คนเลยด้วยที่ตำรามาต้องที่กูช่วยทำเชื่อไปเลยเชื่อไปเลยกูเล่าไปเลยกูโอเคกูทำมาส่วนนี้ชิซูบ้าจันโร่อีเมลที่เฟซบุ๊กอ่ะพบทาร์สัตชิวเลยชินีไปเลยยินดีสวรรค์จันโร่อุลาทัวร์สาวพบเจอมาเลยมาสมมติมาพบเจอไปบ้างเนี่ย
ยังยังยังส่วนนี้เว้ยตัวเด็กนี่ล่ะเจ้าเด็กนี่ล่ะนับเป็นสุดท้ายล่ะส่วนสกาวัยมาตัวตัวพี่เจ้าหน้าที่คือพี่เบียร์สิชินชินพี่ยายน้องสุดท้ายมาบีบาปีลูเล่ส่วนเนเน่ยายคุณลูกบ้าชีเจ้ายืนดูสุดลู တိုင်းပြည်မှာနိုင်ငံရေးအရာပြီးပြီးသားကိစ္စကိုပြန်တင်လာလို့ပါဟို62ခုနှစ်ဖက်ဒရယ်ညီလာခံကတည်းကခွဲမထွက်ရေးကိုတိုင်းရင်းသားတွေခံယူဆွေးနွေးပြီးသားပါ50ခုဖွဲ့စည်းပုံမှာခွဲထွက်ခွင့်ကိုဆောင်ရွက်ရမယ်နီးလမ်းနဲ့တပါတဲ့10နှစ်အတွင်းမကျင့်သုံးရလို့ပြဋ္ဌာန်းထားခဲ့ပေမဲ့1948ကနေ1962အထိတိုင်းရင်းသားတွေကတောင်းဆိုဆွေးနွေးခြင်းမရှိခဲ့တာကတော့သမိုင်းမှာအထင်ရှားပြခဲ့ပြီးဖြစ်လို့ပါကျွန်တော်သဘောဆိုရင်တော့စစ်မှန်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့နိုင်ငံတော်ဖွဲ့စည်းပုံပြည်နယ်ဖွဲ့စည်းပုံတွေအခိုင်အမာအတိအကျနဲ့ပြည်ထောင်စုကိုတည်ဆောက်မယ်အဲ့ဒီထဲကမှခွဲထွက်မယ်ဆိုရင်ရှိမှာတဲ့အပြတ်တိုက်ရုံပေါ့ကျွန်တော်ပြောတာထက်ကျွန်တော်တို့မိတ်ဆွေကြီးဦးကိုနီကိုအမှတ်တရလဲဖြစ်သူပြောခဲ့တာလဲပါဝင်ရအောင်ကျွန်တော်ပြောတာမပါရင်နေပါစေကိုနီပြောတာကိုတော့အမှတ်တရပါစေချင်တာပါလေးစားလျက်လှထုံးတကုံမျိုးတင်းလို့ရေးထားပါတယ
်ဟုတ်ကဲ့ကျေးဇူးပါဒီဦးလှထုံးရဲ့စာထဲမှာတော့ဒီခွဲမထွက်ရေးလို့ကိစ္စမျိုးတွေကိုမလိုဘဲဆွေးနွေးပွဲမှာတင်လာရဆိုတဲ့အမြင်မျိုးကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသူဝေဆွေးနွေးစီခြင်းပါတယ်ခင်ဗျာဒီတန်းသားဖွဲ့စည်းရေးဘက်ကလည်းဟိုခွဲထွက်မယ်ဆိုပြီးတကယ်တော့ပြောထားတာမျိုးမရှိသလိုခွဲမထွက်ဖို့လည်းမူအားဖြင့်လက်ခံတယ်ဆိုပြီးပြောတာမျိုးလည်းရှိပါတယ်ဆိုတော့ဒီခွဲမထွက်ရေးပဲဖြစ်ဖြစ်ပေါ့လေနောက်ဒီတခုကတော့တက်မလို့ဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟိုဒီကိစ္စတွေမှာအခုဒီပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအချိန်ခါမတင်မဲနဲ့ပြောလိုက်တယ်လို့များပြောလို့ရမလားဆရာဦးသူဝေ
အဲဒီလိုလေကျွန်တော်တို့ရှင်နာကလေဟိုပြဿနာဖြစ်ရတဲ့အကြောင်းတွေကတော့အခြေခံလေးတွေရပ်တည်ချက်ကလေးတွေနည်းနည်းမတူတာဗျကျွန်တော်တို့တိုင်းပြည်မှာဘာလိုအပ်နေလဲလို့ဆိုလို့ရှိရင်ဒါပြည်တော်စုမြန်မာနိုင်ငံတော်ဂျာဆိုတဲ့အဲစိတ်ကြက်ပေါ့နော်အဲအဲ့ဒီစိတ်ကြက်ကလေးကနည်းနည်းရော့ရဲနေတယ်ဗျပြည်တော်စုမြန်မာနိုင်ငံတော်ဂျာစိတ်ကြက်ကရှိမယ်ဆိုလို့ရှိရင်ရပ်တည်ချက်ကတူတဲ့အခါကျတော့ဒါတက်တနာဖြစ်ဖို့လေနည်းတယ်နောက်ပြီးတော့လည်းဖြေရှင်းရလေလွယ်တာပေါ့ဗျာနော်ဟုတ်ပြီတော့နိုင်ငံသားအခွင့်အရေးတွေအဲဒါဒီရတိရတူလို့ရှိရင်နိုင်ငံသားအခွင့်အရေးတွေလည်းတန်းတူညီမှုလို့ရမှာပေါ့ဗျာနော်နိုင်ငံသားတိုင်းလည်းသမရဖြစ်နေတာပေါ့ဗျာတက်တူတူပြောလို့ရှိရင်တော့အဲ့တော့ဒီမှာဟိုတန်းညီမှာရှိနေတဲ့တရားဥပဒေကိုလေးစားဖို့လိုရဲအဲပေါ့နောက်ပြီးတစ်ခုရှိတာတော့နိုင်ငံသားအခွင့်အရေးကတော့အားလုံးတူတယ်ဒါပေမဲ့နိုင်ငံသားတိုင်းမှာသူတို့ရဲ့လုပ်ငန်းကလည်းတစ်ဖက်ရှိတယ်ဗျာနိုင်ငံသားအနေနဲ့တော့အားလုံးကတန်းတူရှိတယ်တို့တော့ဥမာအပြင်ဆရာဝန်ဆိုလို့ရှိရင်ဒီမှာဆရာဝန်လုပ်ငန်းရလည်းရှိတယ်ဆိုတော့နိုင်ငံသားဘက်ကတော့တန်းတူရဲ့တို့ဆရာဝန်ဆိုတဲ့အတွက်ကြောင့်ဆရာဝန်ရဲ့တာဝန်ဆရာဝန်ရဲ့အဲဒါရပိုင်ခွင့်အခွင့်အရေးတွေကတော့ဒီရမှာပေါ့သူကြီးတော်မဲ့ဟာလားဒါတုံနေဆိုလို့ရှိရင်လည်းကုံနေရဲ့အခွင့်အရေးဒီရမှာပေါ့နော်ဒါလေသမားဆိုရင်လည်းသမားအခွင့်အရေးဒီရအဲ့ဒါကြတော့အဲ့ဒီအခွင့်အရေးကြတော့မတူကြဘူးလေအဲ့ဒါကတော့နားလေလေအဲ့ဒါကနားလေရှိရင်အဲဖြည့်ချင်ရတာလွယ်တာပေါ့ဗျာနော်ဟိုကဟိုဝါလေးကြည့်တယ်ဟိုတကယ်ကြီးရှင်နေစိတ်ဆိုတာရှိနေတယ်အဲ့တော့စိတ်ကပြောတယ်လေတောင်ရှင်းရင်ဟုတ်ပါလေမင်းလည်းဒီကောင်ငါလည်းဒီကောင်ပဲအဲ့ဒီတော့ကမင်းရသည်မြငါလည်းရသည်နာဘောလို့သူကပြောရှင်းရတော့ဟုတ်တယ်ဒါနဲ့မင်းလည်းငါလုတ်တော့မင်းလည်းလုတ်နိုင်လို့ရှိရင်လုတ်ဖို့တော့လိုအပ်တာဘောလို့ပြောတယ်ဆိုလိုတာကတော့ဗျာဟိုသူလူကြီးအမေပြောဒီကောင်နဲ့ဒီကောင်ဆိုတော့အင်းအားချင်းလည်းမတူဘူးလို့လူအပ်တာချင်းလည်းမတူဘူးကြအဲ့ဒါကတော့နေနေကြည့်ပြီးတော့လို့ရမှာလေညာနော်ဒီလိုလေးတော့ကြည့်ရမှာပေါ့နော
်ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ဆရာအခုဒီပြီးခဲ့တဲ့ဒီထက်သီးညီလာခံမှာတချို့ကမြင်တာဒီကိုပေါ့လေကိုပြည်အောင်စုကခွဲမထွက်ရေးတို့တခုလဲတော့တက်မလို့ဖွဲ့စည်းရေးတို့ကိစ္စတွေကအချိန်ခါမတန်မဲနဲ့တင်လာတဲ့ကိစ္စမျိုးတွေဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးမောင်ဆိုတဲ့အမြင်ရောခင်ဗျာ
ခွဲမခွဲဖူးဆိုတဲ့ဂရုဝေဘူတမရောကတောင်းတာတော့တမရောစဉ်းစားချက်ကတော့ဒီတိုင်းသားလက်နက်ခံဖွဲ့စည်းတွေဟာဆက်စားခြင်းတော့တရားသမ္မတနိုင်ငံထူထောင်ရေးဆိုတဲ့ကြွကြော်တမ်းတွေတောင်းတင်းလာတဲ့အတွက်ဒီဟာကိုဥတည်ပြီးတော့သူဒီဟာဒီတမရောဘက်ကနေဒီဂရုဝေကိုတောင်းနေပုံရပါတယ်ဒါလက်တွေ့မှာတိုင်းသားလက်နက်ခံဖွဲ့တိုင်းဟာခွဲထွက်ရေးလည်းမပြောဘူးအဲဖေဗရယ်မူဝါဒကိုကျင့်သုံးမယ်လို့ပဲအဲဆိုနေကြတဲ့အချိန်ဖြစ်သူခွဲထွက်ဖို့လက်တွေ့ရုပ်ခွင်လန်းလည်းမရှိပါဘူးအဲ့တော့ကျွန်တော်တူးချင်းအမြင်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအခုတန်းသားတွေနဲ့လက်နက်ကင်တိုက်ပွဲရှော့ချဖို့ဆိုရင်ကျွန်တော်တို့ဖက်ဒရယ်မူပေါင်းတွေကိုတန်းသားပြည်နယ်တွေကိုဘယ်လိုပေးမယ်ဆိုတဲ့ကိစ္စအရေးကြီးပါတယ်ဒီခွဲထွက်ခွင့်မထွက်ခွင့်ဆိုတာအခုချိန်ကပြောနေဖို့လိုအပ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တူးချင်းကလည်းအဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှာရှိနေပါသေးတယ်တူဦးကတော့ဟိုရခိုင်ပြည်နယ်မင်းပြဦးမောင်ကျော်စံဖြစ်ပါတယ်ဦးမောင်ကျော်စံသဘောထားလဲလူရင်းတူရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ကျွန်တော်အချင်းကိုပြောရရင်တော့ဒါဒီကိစ္စဟာအခုပြောနေတဲ့အချိန်ကမှ ကျွန်တော်မြင်ကြရရင်တော့ဆွေးနွေးပွဲကနောက်ဆုံးသွားပြီလို့ကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့ဆိုလို့ရှိရင်အခုခေတ်ကအခြေပေါ်နေပြီလို့ကျွန်တော်မြင်ပါတယ်။တမတော်ကတမျိုးအစိုးရကတမျိုးတိုင်းရင်းသားလက်လက်ကနေကတမျိုးအခုခေတ်ကသူတို့ဟိုဟာသဘောထားချင်းဘယ်လိုမှဆက်ဆက်လို့မရတဲ့သဘောထားချင်းမျိုးသိနေရပါတယ်။ဒါကြောင့်အခုခေတ်ကဒီဆွေးနွေးပွဲဟာဘယ်တော့မှဖြစ်မဲ့ဆွေးနွေးပွဲမဟု ဖြစ်ပေါ်နေပါပြီတက်မလို့ကလည်းအစိုးရကိုအယုံကြည်မရှိဘူးအစိုးရကလည်းတက်မလို့ကိုအမရဘူးတိုင်းရင်းသားလည်းနဲ့ကနေကလည်းအစိုးရကိုရောတက်မလို့ကိုရောအယုံကြည်မရှိဘူးဆိုတာအခုတက်တိဟိုအဖြစ်ပေါ်နေပါပြီအဲ့ဒါပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဦးမောင်ကျော်ဆန်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook မှာလည်းကိုတန်လွင့်နေတဲ့အချိန်မှာပဲ Facebook စာမျက်နှာနေပြီကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်သူကတော့ကြော်မိုးဆိုတဲ့အကောင့်ပါရှင်မှာသူကတော့စစ်တပ်ကအဖွဲ့အစည်းရောအာဏာကိုဘယ်သူမှလက်မလွတ်ချင်ကြဘူးတိုင်းပြည်ပေါ်ဘယ်နဲ့နဲ့ကင်ဖွဲ့ရမှာစေနာရင်းငံနဲ့ငင်းကြဲယူခြင်းစိတ်မရှိကြဘူးဘယ်တော့မှငင်းကြဲရမှာမဟုတ်ဘူးဆိုပြီးသူကလည်းစောစောဦးမောင်ကျော်ဆန်သဘောထားမျိုးပေါ့လေနည်းနည်းကိုမျှော်လင့်ချက်နည်းနည်းတိုက်ပထားတဲ့သဘောထားကိုတွေ့ရပါတယ်ကျွန်တော်ဒီဆွေးနွေးဝက်တက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်ကိုငင်းချင်းအောင်ဖြစ်ပါလေကိုငင်းချင်းအောင်သဘောထားလဲဆွေးနွေးနိုင်ပါလေခင်ဗ
ျဥဒုလက်ထက်တုံးကရန်ကုန်အစိုးရပဲရှိတဲ့အချိန်မှာတရင်ဝိုင်းတိုက်သေးတာတချင်တို့ချင်းတို့တိုင်းရင်းသားတွေကဗမာစစ်တပ်ကဘာမှမလုပ်တတ်ဘူးဒီတော့တိုင်းရင်းသားတွေကခွဲထွက်ဖို့ဆန္ဒမရှိဘူးဒါမျိုးတွေကိုဗမာလူမျိုးကြီးဝါဒနဲ့မိုက်တက်တိုင်းပြည်ကိုမိုက်တက်ထားတဲ့ကိစ္စကိုသမိုင်းအမှန်လေးတွေပြောပြီးတော့ဥဒုဝေတို့အနေနဲ့ဟိုပြည်သူပြည်သားတွေပေါ့နော်အစိုးရကိုထောက်ခံအောင်တိုင်းပြည်မှာဆက်အနာရှင်စနစ်ချုပ်ရအောင်ဟိုလုပ်ပေးဖို့ကျွန်တော်တောင်းပန်နေတာပါ
ဟုတ်ကဲ့ကိုငင်းချင်းအောင်ပါဝင်ဆွေးနွေးရကျေးဇူးပါဟိုနောက်တူကတော့ကျွန်တော်တို့အီးမေးလ်ပေးပို့ထားတာပါဦးတင်ဝင်ဖြစ်ပါတယ်သူကတော့အဆုံးဖြတ်ပေးနေတဲ့ငင်းချင်းတစ်တီဆွေးနွေးပွဲကျင်းပတာခက်ခဲအဟန့်ထားတွေအတော်ပြေလည်သွားမယ်လို့ထင်မြင်ယူဆခဲ့ရင်ပဲပို့ပြီးအောင်ဆိုးသွားပါတယ်ဖိတ်ဆိုနေတဲ့အထက်ကချက်တွေကခွဲမထွက်ရေးတက်မတော်တစ်ခုရဲ့ထားရှိဖြစ်နေတာသိရတော့ဒီနှစ်ချက်ကိုတရေသေးဆွဲကင်မထားပဲအလျှော်တင်ပေးယူလို့ဖို့လိုပါတယ်နှစ်ဖက်မူသေးကင်ပြီးဆွေးနွေးခြင်းဟာရှေ့မတိုးနိုင်ပါတဲ့ပြည်သူကိုမျက်နှာမူပြီးညီချင်းအကိုတွေတက်ညီလက်ညီပေးယူအလျှော်တင်လုံးမှငင်းချင်းရနိုင်ပါပါတဲ့ဆွေးနွေးပွဲပြီးကရင်ဘက်ကဆွေးနွေးပွဲမတက်ဖို့ရာကြီးရဆိုင်တယ်လို့ရှမ်းဘက်ကလည်းNCO ပြန်လဲတုံးသက်ဖို့ဆွေးနွေးဝဲမတက်ဘူးဆိုပြီးပြောတာတွေကငင်းငယ်ရဲ့အတွက်ကောင်းတာမဟုတ်ပါဘူးတဲ့ဒါကြောင့်ငင်းငယ်ရဲ့ရက်တန့်ရုံမကနောက်ပြန်မဆုံးအောင်အားထုတ်ရမယ့်အခြေအနေပါတဲ့ငင်းငယ်ရဲ့မှတိုင်းပြည်တိုးတက်မယ်ဆိုတော့နှစ်ဖက်စလုံးသိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြန်လန်းလေးစားမှုတွေနဲ့ငင်းငယ်ရင်ဖြစ်ငင်းငယ်ရဲ့အလန့်မွေးပါဆိုပြီးသူကတော့မျှော်လင့်တဲ့သဘောထားနဲ့ရေးထားပါတယ်ခင်ဗျာနောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာတချို့လဲတခါရဲ့ဖော်ပြခြင်းပါတယ်တူကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာသူကလည်းမိကုန်းတချို့နဲ့ဖော်ပြထားတာပါကိုအောင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
အော်တိုဘာ15ရက်နဲ့16ရက်နေ့တို့မှာနေပြည်တော်မှာထူးခြားတဲ့နိုင်ငံရေးတည်ထောင်ထိပ်သီးများဆွေးနွေးပွဲလုပ်ခဲ့ပါတယ်။ဆွေးနွေးဆုံးဖြတ်ခဲ့ကြတာတွေနဲ့ပတ်သက်လို့သဘောတူထုတ်ပြန်ကြေညာချက်နဲ့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့ပါတယ်။အဲဒါတွေကိုလေ့လာကြည့်တဲ့အခါမှာဂျင်းနဲ့ဆရာအားရစရာတွေကိုတွေ့ရပါတယ်။ဒါပေမဲ့ပြင်ပရောက်တဲ့အခါပါဝင်ဆွေးနွေးခဲ့သူတချို့ကရောသူတို့ရဲ့အတိုင်းဝိုင်းတို့ကပါမကျေနပ်တာတွေသဘောမကျတာတွေကိုပြောကြတယ်လို့ကြားရပါတယ်။ဒါကြောင့်ကျွန်တော်စဉ်းစားစရာတိလိုတာတွေဖြစ်လာပါတယ်။ငင်းငယ်ရောလူချင်းပါတယ်တီကြီးစကားဟုတ်ရဲ့လားငင်းငယ်ရောလူချင်းနဲ့စွန့်လွန်လာမာရီကိုငဲ့နေသလားငင်းငယ်ရောလူချင်းနဲ့ယုံကြည်မှုတွေထားနိုင်ပြီလားငင်းငယ်ရောလူချင်းနဲ့ကိုစီတန်တရားတွေကင်းကြရဲ့လားငင်းငယ်ရောလူချင်းနဲ့ကြည်လင်စေတနာထားကြရဲ့လားငင်းငယ်ရောလူချင်းနဲ့တိုက်ပွဲအလီလီဖြစ်တင်သလားငင်းငယ်ရောလူချင်းနဲ့ NCA ကိုပြင်လို့ကြပြီလားငင်းငယ်ရောလူချင်းနဲ့ခွဲမထွက်ရကိုငင်းခုန်ကြဖို့လူသလားငင်းငယ်ရောလူချင်းနဲ့တမင်လှည့်စားနေကြမှာလားငင်းငယ်ရောလူချင်းနဲ့တကယ်ဝင်လုံးမအဟုတ်ဖြစ်မယ်မဟုတ်လားငင်းငယ်ရောလူချင်းနဲ့ပြည်သူတွေကိုငဲ့ကြရည်လားခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥစိန်မောင်မေတီလာမျိုးဖြစ်ပါတယ်နောက်ထပ် Facebook ကမှတ်ချက်တချို့ရှိပါသေးတယ်မဆုမွန်ဖတ်ပြပြပေးအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုကိုချင်းဆိုတဲ့အကောင်ကတော့စစ်တပ်ကအစိုးရရဲ့လက်အောက်နေမှသာတိုင်းပြည်ငြိမ်းချမ်းမယ်တိုင်းရင်းသားပြည်သူတွေစိတ်ချမ်းသာမယ်အလုတ်ကိုင်းတွေတိုးတက်လာမယ်လို့ရေးထားပါတယ်။စင်မင်းဆိုတဲ့အကောင်ကတော့အရင်ကလူကြီးတွေကအရင်ပြဿနာတွေကိုရှင်းနေကြတော့အခုလူရွယ်တွေနဲ့သူထက်ငယ်သူတွေကပြဿနာအစ်စ်တွေထပ်မဖြစ်ကြရင်တော့ပြည်တွင်းငြိမ်းချမ်းရေးဖြစ်လာမှာပါတဲ့။စိုးကြီးဆိုတဲ့အကောင်ကတော့ အောက်ချုပ်သူတွေအနေနဲ့ဘာမှမလုပ်နိုင်ဘဲနဲ့ခွဲမထွက်ရေးဆိုတာပဲဆိုထားပါတယ်ဘသူမှခွဲမထွက်ချင်ကြဘူးအခုကခွဲမထွက်ရင်တနိုင်ငံလုံးလူတွေမရှိတော့ပါဘူးသူများနိုင်ငံကိုပဲသွားနေကြတယ်ဒါကအောက်ချုပ်သူမကောင်းလို့နေတယ်နောက်ဗမာရိုးရိုးအရက်သားတွေတောင်မနေချင်လို့ထွက်ပေါက်ရှာပြီးသွားနေကြတယ်တခြားတိုင်းသားဆိုရင်တော့ပိုဆိုးတာပေါ့တဲ့အခုကဗိုလ်ချုပ်လူတစုလောက်ပဲအစီအပြေတယ်တာမန်
ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ဒီကျွန်တော်တို့ဒီမှာဖေ့စ်ဘွတ်ကနေပြီးတခြားမချက်တဲ့ပေးနေရတဲ့ရှိပါတယ်တယောက်ကတော့ခေတ်စွာဆိုတဲ့အကောင့်ပါရှင်မှာသူကစစ်တပ်ကဘာလို့အစိုးရနဲ့ညှိနေရတာလဲအစိုးရဝန်ထမ်းမဟုတ်ဘူးလားတဲ့စစ်တပ်ဆိုတာတကယ်တော့ငင်းငယ်ကအစိုးရနဲ့တိုင်းရင်သားပဲစူနီယာမဲ့ကိစ္စပါတယ်စစ်တပ်ဆိုတာအစိုးရပြီးရမယ်ဖွဲ့ထားလို့လက်ခံရတဲ့သူရှိမ ခံလိုက်ရင်ဘာမှဆက်တောင်ဆွေးနွေးစရာမလိုဘူးလို့မြင်ပါတယ်ဆိုပြီးသူကရေးပါတယ်ခင်ဗျာဆိုတော့ကျွန်တော်နောက်ထပ်ဒီအမေရိကန်ပြည်အစိုးရနေကျွန်တော်တို့စာပေးပို့ထားတာတော့မောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ဒီနေ့ဆွေးနွေးပွဲနေ့မှာကျွန်တော်လေးလာမိသလောက်တက်နေရချထားရေးပူးတွဲလေးလာစောင့်ကြည့်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့အခြေခံဥပဒေပြင်ဆင်ရေးတို့ကအဟန့်တားဖြစ်နေပါတယ်မာမိတ်ဖွဲ့ထားတဲ့လက်နက်ကိုင်ဖွဲ့စည်းတဲ့အနေနဲ့တဖွဲ့ချင်းမဆွေးနွေးနိုင်ကြောင်းကျင်းပချက်တွေကလည်းညီညာရေးဆွေးနွေးပွဲအတွက်အဟန့်တားတစ်ခုလို့ပဲမြင်မိပါတယ်ဆွေးနွေးပွဲတိုင်းဟာတန်တရာစိတ်တွေမယုံကြည်တဲ့စိတ်တွေသေးပေါ်အခြေခံစဉ်းစားနေတာကြောင့်ထင်သလောက်ခရီးမပေါက်နိုင်ပဲဖြစ်နေရတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့ဟောင်းနှံဆွေးမိပြီးတိုင်းပြည်ကိုဆင်းရဲတွေနှက်စီတဲ့အမျိုးသားရေးနဲ့ဒေါ်လာရေးအမြင်တွေနဲ့လူမျိုးစုအရေးရှိတဲ့နဲ့ဆွေးနွေးနေတာတွေဟာစနစ်တကျပြည်ပြောင်းလဲရေးအတွက်နိုင်ငံရေးအယူဆသစ်တွေပေါ်ထွက်မလာအောင်အမောင်ဖုံးတယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်ဒါမဲ့ပြည်သူကိုမျက်နှာမူထားတဲ့အစိုးရရဲ့ငြိမ်းချမ်းရေးအတွက်လက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်နိုင်ရေးစဉ်ဆက်မပြတ်ကြိုးပမ်းမှုတွေဟာရက်တက်မနေပဲတရွေ့ရွေ့ရှေ့ဆက်နေတယ်လို့ပဲမြင်မိပါတယ်။အကယ်၍ဒီမိုကရေစီနိုင်ငံတွေလိုစစ်ကောင်းဆောင်တွေကသာအရက်ဖတ်အုပ်ချုပ်ရေးအောက်ဂုံတိတ်ခါရှိရှိရောက်သွားခဲ့မယ်ဆိုရင်တန်တရားစိတ်တွေမယုံကြည်မှုတွေရော့ကျသွားပြီးပြည်တွင်းငြိမ်းချမ်းရေးဟာလည်းအလင်းမြန်ရရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်တန်းတနာရဲ့ဖေးစာပါဆိုတော့ဟိုသူ့ရဲ့စာရဲမှာတော့ဒီမယုံကြည်မှုတွေတန်တရားတွေကဒီဆွေးနွေးပွဲတိုင်းမှာတွေ့နေရတယ်ဆိုတော့ထောက်ပြပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးသူဝေကိုပေါ့လေကျွန်တော်အစီအစဉ်နဲ့အဆုံးသတ်ခဏကြီးအချုပ်အနေနဲ့ဆွေးနွေးစီရင်တာကဒီအဖို့တစ်တွေဖြစ်ခဲ့တဲ့ဒီပြီးခဲ့တဲ့ထက်သီးညီလာခံနေပြီးတော့ဒီရှေ့လာမဲ့ဆွေးနွေးပွဲတွေမှာဒီလိုတန်တရားတွေကြော်လွန်နိုင်မှုပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီပြီးခဲ့တဲ့မားရီရန်နေပြီးတော့တင်ကန်းစာယူနိုင်စရာတွေဘာတွေများရှိမယ်လို့များသုံးသပ်လို့ရမယ်ဆရာဦးသူဝေ
ဒီလိုကကျွန်တော်တို့မြန်မာနိုင်ငံမှာလူရှာတွေကတိနေတည်ခဲ့ပြီเนาะဒါပေမဲ့ဒီကာလမှာအရေးကြီးဆုံးကဘာလဲဆိုတော့ငြိမ်းချမ်းရရှိမှုပဲဖြစ်တယ်။ဒါကြောင့်လဲဆိုတော့ဒီငြိမ်းချမ်းရဲ့အတွက်ကြောင့်ပြည်သူတွေဒုက္ခအမျိုးမျိုးခံစားရတယ်ဗျာ။အခက်အခဲအမျိုးမျိုးကြုံတွေ့ရတယ်။တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးဒီမျိုးကြီးကိုမျိုးတွတ်တရအောင်ကျိုးပမ်းတဲ့နေရာမှာလဲနှိမ့်ကွေးသွားတာပေါ့เนาะ။အရှင်ရှားဆုံးကတော့ဗျာကျွန်တော်တို့အရှိတောင်အရှာမှာဗမာနိုင်ငံရှိခင်းတော့ကြာဆုံးကုမှုမင်းရဲ့ကျုပ်ဖြစ်တာပဲဒီတော့တော်လွားဘူးဆိုပြီးတော့တော်တော်ငင်းရည်ပေါ်ဆောင်မှုကိုကကျူးစားတဲ့အခါကျတော့ဒီတိုင်းသားလက်နဲ့ကိုင်20ခွဲရှိတဲ့နေက10ခွဲနော်ပြစ်ကတက်ခိုင်းနေရဆဲလိုက်တယ်ဆိုတော့တဝက်တော့အောင်မြင်သွားတာပေါ့ဗျာနော်ဒါတော့ဆက်တော့ကျူးစားမှာပေါ့ဒါပေမဲ့အရေးကြီးတာကတော့ကျွန်တော်ပြောရင်ကတော့ကျွန်တော်တို့အမျိုးသားပြန်လဲပြည်မြေရေးနဲ့ပတ်သက်လို့ရှိရင်လည်းတင်ရရေးရေးပြောရမယ်ကြမတင်ရမယ်ဆိုကိစ္စတွေမပြောဝင်နေရင်ကောင်းတာပေါ့နော်ငင်းရရေးကိစ္စပြောရင်လည်းငင်းရရေးရရှိရာရရှိတော့ကိုပြောတင်တယ်ကြငင်းရရေးမရတာကိုမပြောနဲ့ပေါ့ဗျာနော်အဲ့တော့နိုင်ငံတော်တိဆောက်မယ်ဆိုရင်လည်းတိဆောက်တဲ့တိဆောက်ဖို့အတွက်ကိုဟုတ်လားကျွန်တော်တို့ညီရမယ်ကြိုးစားရမယ်အမုန်းတရားတွေနဲ့တိဆောက်လို့မရဘူးလေကြနော်အဲ့ဒါကြောင့်မလို့ဟုတ်လားလုံးဝမထုတ်ပေးနိုင်လည်းမရဘူးပေါ့အဲ့ဒါကြောင့်ဒီအချက်လက်တွေကိုဟိုဒီနေ solution ကြည့်ရင်ကျွန်တော်တို့လိုအပ်တဲ့ငင်းရည်လိုချင်တဲ့ငင်းရည်ကိုပဲအဓိကထားပြီးတော့ပြောမယ်ဆိုရင်ငင်းရည်ရနိုင်ရဲ့ဒါကြောင့်မလို့အဲ့ဒီလိုမှတ်တာလင်းကျွန်တော်တို့တိုင်းပြည်ဟာကျွန်တော်တို့ညောင်မနဲ့တန်းနေကြီးရောက်မှာပေါ့ဗျာအဲ့ဒါကြီးကိုသိကြင်ကြင်ပါတယ်နော
်ဟုတ်ကဲ့ကျွန်တော်အချိန်2မိနစ်လောက်ကြာနေတော့ဆရာဦးမောင်ဆိုးလည်းဆွေးနွေးစီကြပါတယ်ကျွန်တော်တို့ဒီပြီးခဲ့တဲ့ညီလာခံနေပြီးတော့သင်ခန်းစာယူစရာရှေ့ဆွေးနွေးပွဲတွေအတွက်ဘာတွေများရှိမလဲဆရာ
ဒီကလေးလာလာတော့ကျွန်တော်ကောင်းတဲ့အချက်ကကောင်းတာလို့ပြောရမယ်ဆိုတော့ကျွန်တော်တို့မှာပြဿနာရှိနေတယ်။ဒီကကျွန်တော်ပြောပြတယ်ပြဿနာချက်၄ချက်ရှိနေတယ်။ဒီပြဿနာကိုမဖြေရှင်းမဲ့နဲ့ကျွန်တော်ငြင်းငြင်းလုပ်ငန်းစဉ်ကိုကျွန်တော်အောင်မြင်အောင်ကျော်အောင်မြင်အောင်မလုပ်နိုင်ဘူး။ဒီပြဿနာ၄ခုဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့ဒီငြင်းလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်မယ်ဆိုတ ယ်ဆိုလို့ရှိရင်တော့ညီညာရေးလုပ်ငန်းစဉ်ကိုရှေ့တွန်းတင်ဖို့အတွက်ခွာကြည့်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဒေသဆရာဦးမောင်ဆို UPTJC ဒုက္ခဥတုဝေကိုရိုင်းဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒါတော့ကိုအောင်လင်ဦးစီစဉ်တင်ဆက်တဲ့စနေညတရက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VO မြန်မာပိုင်းအစီအစဉ်ကနေတရက်လီလိုင်းအစီအစဉ်တွေကိုတပတ်ကိုနှစ်ချိန်ထုတ်လင်းပေးနေတာဖြစ်ပါတယ်ခင်ဗျာ
။ VO မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ HS7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွေးဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ
။ VOA America တန်ကတင်ငွေနေမနေ့ဖက်အစီအစဉ်တွေကိုမနေ့ခုနှစ်ရက်ရှိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ကနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိဇိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တင်ငွေနေမနေ့ခင်အစီအစဉ်ကြခင်ပြီးဆုံးတော့မှာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
အီရန်ပေါ်မှာအမေရိကန်ကစီးပွားရေးအရေးယူတန်ခတ်မှုတွေချမှတ်ဖို့အတွက်လှုပ်ဆောင်တော့မှာဖြစ်ပြီးဒီလိုအရေးယူလိုက်ချိန်မှာအီရန်ရှိကနေရေနံဝယ်ယူနေတဲ့နိုင်ငံအများအပြားအတွက်ယာယီကင်းလွတ်ခွင့်ထုတ်ပြန်ပေးဖို့အတွက်စီစဉ်နေတယ်လို့အမေရိကန်အစိုးရကပြောပါတယ်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကနေဒီနှစ်ဆက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တဲ့နောက်အကျိုးဆက်အနေနဲ့အီရန်ပေါ်မှာအမေရိကန်ကအရေးယူတန်ခတ်မှုတွေပြန်ပြီးချမှတ်တာကိုတနင်္လာနေ့မှာစတင်မယ်လို့ညွှန်နေရပါတယ်။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော်ခဲ့တယ်ဆိုရဲဆွဲချက်နဲ့တည်ထောင်ချမှတ်တာခံခဲ့ရတယ်။ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုတည်ထောင်ကနေလွတ်အောင်အတွက်ကူညီလှုပ်ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆက်ဖိုးမလုခ်ပါကစ္စတန်ကနေသူထွက်ပြေးရပြီလို့စနေနေ့မှာပြောပါတယ်။အကြောင်းကတော့အမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတည်ထောင်ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်မှာအစ္စလမ်ဝါဒီတွေကကန့်ကွက်ဆန္ဒပြလာပြီးအကြီးအကျယ်ဖြစ်လာတဲ့အတွက်သူ့အသက်အန္တရာယ်ကိုစိုးရိမ်ရတာကြောင့်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုအကောက်အွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးတော့ဒီအမှုကိစ္စအတွက်ဆက်လုပ်မယ်လို့ရှင်းနေကပြောပါတယ်နိုဝင်ဘာလ3ရက်စနေနေ့မှာကျင်းပတဲ့ဂျာပြန်ရွေးကောက်ပွဲကနဦးရလတ်တွေအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲဆန္ဒနယ်ခုနှစ်နေရာမှာအနိုင်ရနေပြီး USDP ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက3နေရာချင်းမျိုးသားဒီမိုကရေစီပါတီက1နေရာ SNLD ရှမ်းတိုင်းသားများပါတီက1နေရာနဲ့တတိပုဂ္ဂလ1နေရာအသီးသီးမှာအသာရှိရနေကြပါတယ်။တချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရေးအရာမဲရေကွက်မှုကတနင်္ဂနွေနေ့မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကပြောကြတယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းဘယ်သူနိုင်လဲဆိုတာကိုအတိအကျမထုတ်ပြန်သေးပါဘူး။အခုကျင်းပတဲ့ဂျာပြန်ရွေးကောက်ပွဲဟာလစ်လက်မဲဆန္ဒနဲ့73နေရာအတွက်နိုင်ငံရေးပါတီ24ခုကကိုယ်စားလှယ်ပေါင်း69ရောင်းနဲ့တတိပုဂ္ဂလ90လဲ9ဦးဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပါတယ်။မြန်မာကိုရီးယားပေါ်မှာတန်ခတ်ရေးချင်မှုတွေကိုညှိနှိုင်းလှုပ်ဆောင်နိုင်ဖို့အတွက်ပူးတွဲအလုပ်အဖွဲ့တစ်ခုဖွဲ့စည်းဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူညီလိုက်ကြပါတယ်
။ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချင်းကိုဒေါ်ဖီမျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆံမိုးပါ
This program has come to you from the Voice of America, Washington.